94ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးအထူးသဖြင့်တော့ရခိုင်မြောက်ပိုင်းကနေရက်ဆွန့်ခွာထွက်သွားသူတွေအရေးနဲ့ပတ်သက်လို့အိန္ဒိယချင်းနိုင်ငံခေါင်းဆောင်တွေကအကြံပြုဆွေးနွေးတာဝေဖန်ပြစ်တင်တာတွေရှိခဲ့ပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတော့ဒီနေရက်ဆွန့်ခွာသူတွေပြန်လည်လက်ခံရေးကိုဦးစားပေးလုပ်နေကြောင်းရှင်းလင်းပြောခဲ့တာပါဒီညီလာခံအတွင်းမြန်မာအရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရောက်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်ကိုစူးစီးတင်ပြထားပါတယ်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့94ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးအထူးသဖြင့်ရခိုင်မြောက်ပိုင်းကနေရက်ဆွန့်ခွာထွက်သွားသူတွေနဲ့ပတ်သက်လို့မြန်မာအစိုးရကဦးစားပေးလှုပ်ဆောင်နေကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဦးကျော်တင့်ဆွေကစက်တင်ဘာ28ရက်ကုလသမဂ္ဂမေခွန်းမှာထည့်သွင်းပြောကြားသွားပါတယ
် Our priority now is to expedite repatriation and to create
ကျွန်တော်တို့ရဲ့လက်ရှိဦးစားပေးလုပ်ငန်းကနေရက်ဆွန့်ခွာသွားသူတွေကိုစီစစ်ပြီးပြန်လည်လက်ခံရေးနဲ့ပြန်လည်ရောက်ရှိလာသူတွေအတွက်ကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရေးလှုပ်ဆောင်နေတယ်လို့ဝန်ကြီးဦးကျော်တင့်ဆွေပြောသွားတာပါနိုင်ငံသားဥပဒေနဲ့ကိုက်ညီသူတွေကိုနိုင်ငံသားစီစစ်ရေးကပ်ပြားတွေထုတ်ပေးမှဖြစ်တယ်လို့ကျန်တဲ့သူတွေကိုတော့အမေရိကန်နိုင်ငံက Green Card နဲ့ဆင်တူတဲ့ MVC ကပ်ပြားတွေထုတ်ပေးမှဖြစ်တယ်လို့ဦးကျော်တင့်ဆွေကပြောသွားပါတယ်ညီလာခံအတွင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိခ်ဟာစီနာကရိုဟင်ဂျာတွေဌာနေပြန်ပို့ရေးမှာရေးရှိဖြစ်ရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုပြောသွားပါတယ်အဲ့ဒီတဲမှာရိုဟင်ဂျာတွေမြန်မာအတိုင်းဝိုင်းကြရေရှည်အတူရှင်တွဲနေထိုင်ရေးအတွက်မြန်မာအစိုးရကနိုင်ငံရေးဆန္ဒရှိတယ်ဆိုတာအခိုင်အမာပြသဖို့လိုကြောင်းရိုဟင်ဂျာတွေကြားယုံကြည်မှုတည်ဆောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုမလုပ်ဖို့နဲ့ခွဲခြားတဲ့ဥပဒေတွေဖျက်သိမ်းပေးရေးအပါအဝင်ရခိုင်မြောက်ပိုင်းဒေသကိုရိုဟင်ဂျာကိုယ်စားလှယ်တွေတွားရောက်ကြီးစုစစ်ဆေးခွင့်ပေးဖို့စတဲ့အချက်တွေပါဝင်တာပါအလားတူအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကလည်းအထွေထွေညီလာခံဘေးအတွက်အစည်းအဝေးအဖြစ်စက်တင်ဘာ28ရက်မှာကျင်းပတဲ့ရိုဟင်ဂျာအရေးဆိုင်ရာဆွေးနွေးပွဲမှာဩဂုတ်လကဒုတိယအကြိမ်ရိုဟင်ဂျာတွေနေရက်ပြန်ရေးကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တာကိုကြည့်ရင်ဒုက္ခသည်တွေရဲ့ယုံကြည်မှုလျော့ပါးနေတာတွေ့ရကြောင်းထောက်ပြပါတယ်။မလေးရှားဝန်ကြီးချုပ်ဒေါက်တာမဟာသီယာမိုဟမ်မက်ကလည်းမြန်မာအစိုးရဟာပြည်တွင်းထဲနေသူတွေကိုရရက်စက်မောင်းထုတ်နေတယ်လို့ဖြစ်တွင်သွားပါတယ်။တရုတ်နိုင်ငံသားဦးဝန်ကြီးဝမ်ယီကတော့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့တောင်းဆိုသွားပါတယ်။တကယ်တော့မြန်မာအစိုးရရဲ့ကြိုတင်ပြင်ဆင်မှုအားနည်းတာရေရှည်အာမခံချက်မမြင်ရသေးတာကြောင့်ဘင်္ဂလားဒေ့ရှ်နေဆာစခန်းတွေကရိုဟင်ဂျာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံဘက်ပြန်မလာသေးတာဖြစ်တယ်လို့လက်ရှိအမေရိကန်မှာနေထိုင်တဲ့ဦးသိန်းစိန်အစိုးရလက်ထက်ဘူဒီရောင်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကပြောပါတယ
်ရိုဟင်ဂျာတွေပြန်မလာဘူးဆိုတာတော့ယုံကြည်မှုမရှိသေးလို့ဖြစ်ပါတယ်ယုံကြည်မှုရှိတော့မြန်မာအစိုးရဘက်ကလည်းဘာမှပြင်ဆင်ထားတာမရှိဘူးဒီမောင်းတော့ဘူဒီရောင်ရပေတော့မှမိရှုခံလိုက်ရတဲ့ဂျွာပေါင်း၃ဂျွာကိုလည်းပြန်လေတိဆောက်ထားတာမရှိဘူးဒါကြောင့်မလို့သူတို့ကပြန်လာရင်လုံခြုံမှုမရှိဘူးမတေချာဘူးဆိုတာကိုသူတို့ကထင်နေကြတာနောက်တစ်ချက်ကမြန်မာပြည်ကဝန်ကြီးဦးကျော်တင်းဆွေပြောသွားတဲ့အထက်မှာဒီ NBC နဲ့ Green Card တိဆောက်ပါဟောဒီအဲ့ဒီ NBC ဆိုတာကအရင် website ကိုအယောင်ပြောင်းနာမည်ပြောင်းထားတာနိုင်ငံသားအခွင့်အရေးမပေးခြင်းလို့ဒါလှည့်ဖြားမှုလို့ပဲကျွန်တော်ရိုဟင်ဂျာတမျိုးသားလုံးကခံယူထားတယ်ဆိုတော့ Green Card နဲ့ကွာရာက green card ကအမေရိကန်မှာအခြေချတဲ့လူတွေနိုင်ငံသားတွေကိုပေးတာအခွင့်အရေးအပြည့်အဝရှိတယ်။တွားရေးလာရေးကျန်းမာရေးပညာရေးအလုံးလုံးကွယ်ကျွန်းအဲ့ဒီ green card မှာလူမျိုးဘာသာလည်းမပါဘူး။ NBC မှာကျတော့လူမျိုးလည်းပါတယ်ဘာသာလည်းပါတယ်တွားရေးလာရေးလည်းကန့်သက်ထားတယ်။နောက်နိုင်ငံသားမဟုတ်ဘူးဆိုတာကိုလည်းရေးထားတယ်။ဘေးချင်းဘေးရက်မှာနိုင်ငံသားပေးမယ်ဆိုတာလည်းတိတိကျကျမပါသေးတဲ့အတွက် NBC နဲ့ green card ဆိုတာတော်တော်ကွာပါတယ်
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုထားခြင်းမရှိပါဘူးရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လာရင်မြန်မာတပ်မတော်နဲ့အစိုးရအပေါ်နိုင်ငံတကာဖိအားတိုးပစ်နေပြီးပိတ်ဆို့အရေးယူနိုင်မှုကိုလည်းကြိုးပမ်းလာနေတာရှိပါတယ်ဒီလိုဖိအားပေးတောင်းဆိုမှုတွေဟာမျှတမှုမရှိဘူးလို့အမေရိကန်ပြည်ထောင်စုကမြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်ကုလသမဂ္ဂကညီလာခံမှာပမာဏနိုင်ငံအကြောင်းပြောတဲ့အခါမှာပြောပြီးတဲ့မြောက်ခေါင်းဆောင်တွေကဗုဒ္ဓဘာသာမဟုတ်တဲ့ကိုယ်ပဲမှုကိုလုပ်တဲ့လူမျိုးစုတစ်ခုအရေးတစ်ခုတည်းကိုပဲဆောင်ပြီးပြည်ကောင်ကပြောသွားကြတာဟာဒါတရားမျှတမှုမရှိဘူးလို့ကျွန်တော်ပြောချင်တယ်သုံးသပ်ပါတယ်။အာမြန်မာနိုင်ငံရှိတဲ့ကလုံချင်းစိတ်မရှိဘူး၊နိုင်စေချင်းစိတ်မရှိဘူးဆိုတဲ့ဆွတ်ဆွတ်ကြတော့မမှန်ကဘူးပေါ့နော်။အဲ့တော့နိုင်ငံတကာမှာသူကချင်းတော့ဘင်္ဂလားဒေ့ရှ်ကိုရွေးချယ်ခါစီနာပြောဆိုသွားတယ်ကပမာဏနိုင်ငံဤတစ်ခုလုံးကိုမျက်စိမိတ်နားပိတ်ပြီးတော့သူအရေးတစ်ခုကိုလုံးသွားခြင်းဟာအလွန်တတအချုပ်ချာမှာပါနိုင်ငံတစ်ခုအနေနဲ့ကတော့တလောင်ကြီးကျွန်တော်တို့ကရည်ရွယ်ချက်နဲ့ဆက်လက်လို့ကျွန်တော်အမှတ်မြင်ဘူးတော့နိုင်ငံကပြည်အားဟာဒီကုလသမဂ္ဂမှာဒါမျက်တမ်းမှုမရှိဘူးတက်ကခုခံတာလ တွေကိုကျွန်တော်ကတော့သဘောတူပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နေဆာစကန်တွေကဒုက္ခသည်အချို့နေရပြန်လာခြင်းကြပါမယ်လေ။ဟန်တာခံရတာတွေရှိနေသလိုဒီလိုဒုက္ခသည်တွေကိုအမျက်ထုတ်ဖို့ပြက်လို့ပြက်စီလောက်ရတဲ့ရှိနေတယ်လို့လဲဝန်ကြီးဦးကျော်တင်းဆွေကသူ့ရဲ့မိကွန်းမှာထောက်ပြခဲ့ပြီးပြန်လာသူတွေအတွက်ဘင်္ဂလားဒေ့ရှ်ကအကူအညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေအတွက်မြန်မာနိုင်ငံတွင် safe zone တည်ထောင်ပေးဖို့နဲ့ရခိုင်မြောက်ပိုင်းပြည်ပကမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေး ICC ကိုကနေဦးဆောင်ဆန်းစစ်ဆေးမှုလုပ်ခွင့်ပေးဖို့တောင်းဆိုမှုတွေနဲ့အတူ PR ပေးမှုတွေကိုလက်မခံဘူးလို့မြန်မာအစိုးရကိုယ်စားလှယ်ကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။